စစ်ကောင်စီတပ်တွေစီးရဲလှူရှာပြီးနေနေရှင်းလင်းနေတဲ့စကိုင်းတိုင်းမင်းကင်းနေတဲ့ကကြေးရွာနေရောမီးရှို့ခံရလို့နေရင်300ကျော်မီးလောင်ကျနေပါတယ်။မဟုတ်တာရောကြေးရွာတစ်ခုလုံးမီးလောင်ကျန်သွားပြီးမောက်တဲ့ရွာမှာဖုန်ကြီးတောင်းနဲ့စာတင်ကြောင်းပဲကျန်နေလို့ဒေသခံတွေကပြောပါတယ်။မီးမရှို့ခင်ကတည်းကလက်နက်ကြီးတွေနဲ့အရင်ပစ်လို့ထွက်ပြေးခဲ့ကြရတဲ့ဒေသခံတွေလည်းအတော်လေးဒုက္ခရောက်နေကြပါတယ်။ကဏီနယ်တဲကပဲဝင်မနာကြေးရွာမှာလည်းစစ်တပ်ကဝင်ရောက်တဆွဲထားလို့ဒေသခံတွေနေရက်မပြတ်နဲ့ဖြစ်နေပါတယ်။ရန်ကုန်ကလာတဲ့ဒီကြောင်ကိုရနိုင်ပြောပြပါမယ်ခင်ဗျာ။
စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကဖေဖော်ဝါရီ10ရက်ကရွာနေရွာကိုမီးရှို့ခဲ့လို့နေအိမ်အလုံးကြီးပါဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါရယ်။စနပင်ကြီးရွာမှာပြီးခဲ့တဲ့သတင်းပတ်တွေကဝင်ရောက်တက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကရွာချင်းဆက်နေတဲ့မောက်တက်နဲ့မုတ်တာကြီးရွာတို့အပေါ်မှာလက်နက်ကြီးတွေနဲ့ညာလုံးပေါက်ပစ်ခတ်ခဲ့ပြီးတဲ့နောက်မနက်3နာရီအချိန်နောက်မှာမီးရှို့ခဲ့တာဖြစ်တယ်လို့ဒေသခံတယောက်ကအခုလိုပြောပြပါရယ်။
မုတ်တာရွာရွာကျော်တော်တဲ့တဲရီရောနောက်တစ်ခါအိမ်ကြီးရောအိမ်ကြီးနှစ်ရွာပေါင်းဆိုရင်300ကျော်တယ်ဗျဆက်လက်ရင်းကသူတို့ဒီကြောတီးတွေနဲ့စက်တက်နဲ့အပေါင်းပါတွေကဆက်လက်ရင်းကိုတတ်ထိုင်ထားတယ်ဗျမုတ်တာနဲ့မောက်တဲ့ကိုတညာလုံးလက်နှစ်ကြီးနဲ့ပြည့်ပြီးမှ300လောက်ကျော်ကိုမရှိပါဗျမုတ်တာရွာတစ်လုံးမှကိုမကြံဘူးဗျစာတင်ကြောင်းနဲ့ဖုန်ကြီးကြောင်းနဲ့ကြံတယ်ဗျမောက်တဲ့ကတော့၃လုံးလား၄လုံးလားကြံတယ်ဗျရောမကဲဝင်ဘူးပြရာမှာလည်းနေပြာတက်ခုပြဗာညာဘလို့ဒါမှမရှိတော့ဘူးတော်ထဲမှာရှိတဲ့တဲလေးတွေပါလိုက်ရှို့ပြလိုက်တော့အဲ့တဲလေးတောင်မနေဝင်အောင်ဝေးရအောင်ပြင်းနေကြရတယ်ကြာဝင်နေရရတော့ကျွန်တော်တို့နာမည်ဝန်ကျင်ရွာလေးတွေရဲ့စံပုတ်ကူညီမှုလေးတွေနဲ့အဲ့လိုလဲစားတောင်းနေထိုင်ကြရတယ်လားလောလောဆယ
်စစ်ကောင်စီတပ်တွေဟာမုတ်တာနဲ့မောက်တက်ကြီးရဘက်မှာမီးရှို့နေနေမှာပဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစနပင်ကြီးရွာနဲ့မက်ဂရော်ရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကလက်နက်တချို့ကိုရယူခဲ့ကြပါတယ်။ဒီဖြစ်ပျက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။မင်းကင်းနယ်ရဲ့တောင်ဘက်မှာရှိတဲ့ကဏီနယ်ထဲမှာလည်းစစ်ကောင်စီတပ်တွေကဝင်မနာကြေးရွာမှာဝင်ရောက်တဆွဲထားတဲ့အတွက်ဒေသခံတွေပုန်းရှောင်နေရဆဲဖြစ်ပါတယ်။ဖေဖော်ဝါရီ5ရက်နေ့စနေနေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်မနာကြေးရွာရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေရွာထဲဝင်ရောက်တဆွဲထားတာဖြစ်ပါတယ်။အခုချိန်ထိတော်တဲ့ဘေးလွရာတိမ်းရှောင်နေကြတဲ့ရွာသားတွေရှိရာဘက်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဝင်မနာကြေးရွာသားတဦးကအခုလိုပြောပါတယ
်။တော်တော်ကြာမှနေရတဲမကြီးတောင်မကြီးနဲ့နေရတယ်။အဲကျွန်တော်တို့အခုတော့တော်ကြီးတောင်ကြီးတဲ့နေရာတွေကိုစစ်ပင်လေးအောက်ကနေခိုင်းတော့အပီကြီးနဲ့ပိတ်ကြည့်တယ်။မဲမဲနေရာကိုပိတ်ကြည့်တယ်ဆိုင်ရံကြားအပြစ်တယ်။အခုလည်းပြင်းနေတယ်တကယ်လို့ဟိုကလည်းကပြင်းတာအခုကျတော့ဘုံလေတိုင်းရဲ့စစ်ပွဲဖြစ်တဲ့ခါကျတော့ဒါပြေးသွားနေရတာအပင်ကြီးဥပင်ကြီးမှတပီကြီးမှကျွန်တော်လည်းအဲ့ဆိုင်မှနေရတယ်
စစ်ကောင်စီတပ်တွေဟာကဏီနဲ့မင်းကင်းနယ်တွေဘက်မှာ2022ခုနှစ်နှစ်ဆမိုင်းကစလို့နယ်မြေရှင်းလင်းမှုတွေဇက်တိုက်ပြုလုပ်နေတာဖြစ်ပါတယ်။ဇန်နဝါရီ30ရက်ကလည်းကဏီနဲ့မင်းကင်းကြားကဘင်းရွာကနေအိမ်တွေကိုစစ်တပ်ကမီးရှို့ခဲ့တဲ့အတွက်နေအိမ်များနီးပါးမီးလောင်ကျွမ်းခဲ့ပါတယ်။ပလဲမြို့နယ်တွေကကျေးရွာတွေကိုလည်းမီးရှို့ခဲ့တဲ့အတွက်ရွာလုံးကျွတ်နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းပုံရတဲ့သခိုင်းတိုင်းတွေကကဏီနယ်နဲ့မင်းကင်းနယ်ဘက်ဒီမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ